တော်ရှိမြက်မြနေမှာကျေချုပ်ခံရတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်ကိုအမေရိကန်လွှတ်တော်ရဲ့အမြင့်ဆုံးရွှေတံဆိပ်စုချင်းမြင့်နိုင်မှုအတွက်အမေရိကန်အထက်လွှတ်တော်အထင်ကရအမတ်နှစ်ဦးကနေပြီးတော့ဥပဒေမူကြမ်းတင်သွင်းမယ်လို့တောက်ကြနေကြပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။အောက်လွှတ်တော်မှာတော့အလားတူဥပဒေမူကြမ်းကိုကန့်ကွက်မဲမရှိဘဲနဲ့အတည်ပြုခဲ့ပြီးဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့အကြောင်းစုံကိုပြောပြပေးအောင်ဒေါ်လာလာတန်ခင်ဗျ
။ဟုတ်ကဲ့ဦးတန်းညူ။အထက်လွှတ်တော်မှာအသုံးစရိတ်ခွဲဝေရေးတရားရေးစီးနင်းချမှတ်ရေးဆက်ရှိတဲ့အရေးပါတဲ့ကော်မတီတွေမှာတာဝန်ယူထားရတဲ့ Republican အထက်လွှတ်တော်မှ Mitch McConnell နဲ့ California ပြည်နယ်က Democrat အထက်လွှတ်တော်မှ Dianne Feinstein တို့ကစုစုပေါင်း17နှစ်ကြာနေအင်ကျေကျုပ်ကြာခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့မြန်မာနိုင်ငံလွတ်မြောက်ရေးဒီမိုကရေစီရရှိရေးကြိုးပမ်းမှုအတွေ့အမေရိကန်ပြည်ထောင်စုရဲ့သွေးစည်းခိုင်မာမှုကိုပြသတဲ့အနေနဲ့အခုလိုအမေရိကန်လွှတ်တော်ရဲ့အမြင့်ဆုံးရွှေတံဆိပ်စုချီးမြှင့်ဖို့သူတို့နှစ်ဦးဦးဆောင်ပြီးဥပဒေကြမ်းတင်သွင်းမယ်လို့ဒီဇင်ဘာလ21ရက်နေ့ကအသီးသီးကြေညာချက်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။1990ခုနိုဘယ်ညီညာရေးဆုရှင်ရဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးအကြမ်းမဖက်လှုပ်ရှားရေးလူ့ခွင့်ရေးနဲ့ဒီမိုကရေစီရရှိရေးအတွက်တတ်တည်ရှိပြီးမဆုတ်မနစ်ကြိုးပမ်းမှုကြောင့်အခုလိုလွှတ်တော်ရဲ့အမြင့်ဆုံးရွှေတံဆိပ်စုချီးမြှင့်ဖို့တင်သွင်းတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒေလော့တော်မဒိုင်းဖိုင်ဆိုင်ကဒေါက်အောင်ဆန်းစုကြည်ရဲ့တတ်တီဟာပြန်ဆန်ရှားတယ်လို့ဆိုပြီးမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်သူ့ရဲ့ဆွတ်လွတ်အနစ်နာခံကြိုးပမ်းမှုဟာဂရိတိုင်းကြောင့်လေဂရိတိုင်းပဲမြန်မာစစ်ဆူရကသူ့ရဲ့အေးအေးယူမှုဒဏ်တွေကိုသူမအနေနဲ့ဆက်ပြီးခံနေရတာတွေ့ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒေါက်အောင်ဆန်းစုကြည်ကိုအမေရိကန်လွှတ်တော်ရဲ့အမြင့်ဆုံးရွှေတံဆိပ်စုချီးမြှင့်နိုင်ဖို့လွှတ်တော်နှစ်ဆုံးရဲ့ကြိုးပမ်းမှုနဲ့ပတ်သက်လို့တော့အမေရိကန်အခြေစိုက် USCB ကအမေရိကန်ပြည်ထောင်စုမြန်မာရေးလှုပ်ရှားမှုအဖွဲ့က Policy Director ကိုအောင်တင်ကိုမေးကြည့်ခဲ့ပါလေ
။ဒေါက်အောင်ဆန်းစုကြည်ကိုအမေရိကန်ပြည်ထောင်စု Congress လွှတ်တော်ကနေပြီးတော့အမြင့်ဆုံးစုတစိဖြစ်တဲ့ဒီရွှေတံဆိပ်နဲ့ချီးမြှင့်မှုကြိုးစားနေကြတာအထက်လွှတ်တော်အလုပ်နှစ်ဆုံးမှာပါ။ဆိုတော့ဒီစုရဲ့အဓိကရွေးချက်ကတော့အဲတကဘာလုံးမှာပေါ့နော်။ပြန်မိမိအကျိုးစီးပွားကိုမငဲ့ကွက်ဖဲနဲ့အများပြည်သူအကျိုးစီးပွားအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်အစသဖြင့်ဒီဆွမ်းဆောင်တမဆွမ်းဆောင်သူတွေကိုအမေရိကန်ကွန်ဂရက်စ်တို့ကဂွန်ပြူတာပါသူရွေးချက်မှုအစင်းကတော့အင်မတန်မှခက်ခဲပါတယ်ဘာလို့ခက်ခဲလဲဆိုတော့မှာဥမာဖြင့်အမေရိကန်ကွန်ဂရက်စ်တို့မှာဥပဒေမူကြမ်းတရားကိုတင်သွင်းပြီဆိုလို့ရှိရင်ဒီတယောက်ထဲကလည်းတင်သွင်းလို့ရတယ်အများကလည်းတင်သွင်းလို့ရတယ်အဲ့လိုတင်သွင်းပြီးတဲ့အခါကျမှသက်ဆိုင်ရာကော်မတီတွေကလက်ခံစဉ်းစားဆုံးဖြတ်မဲခွဲကော်မတီအစင်းကိုဖြတ်တန်းအောင်မြင်ပြီးတော့မှပဲဒီလွှတ်တော်တရားလုံးကမဲခွဲအတည်ပြုတဲ့အစဉ်ကိုရောက်တာပါဒါတမဲ့ဒီအခုလိုမျိုးအမြင့်ဆုံးဖြစ်တဲ့ဒီကွန်ဂရက်စ်ကရွှေတံဆိပ်နဲ့ချင်းမြှင့်မှုအတွက်အဆိုပြုတင်တဲ့ဥပဒေမူကြမ်းကိုကြားလာအနည်းဆုံးလွှတ်တော်ကိုလည်းသုံးဖို့နှစ်ပုံကပူတွဲအဆိုပြုမှသာလျှင်လွှတ်တော်ကော်မတီအများကလက်ခံစဉ်းစားတာပါဆိုတော့အောက်လွှတ်တော်မှာဆိုလို့ရှိရင်လွှတ်တော်ကိုယ်စားလှယ်435ရောက်ရှိတဲ့အတွက်ကြောင့်မလို့အနည်းဆုံးလွှတ်တော်ကိုယ်စားလှယ်290ကပူတွဲတင်သွင်းမှသာလျှင်အောက်လွှတ်တော်ရဲ့ဒီကော်မတီကလက်ခံစဉ်းစားမယ်အဲဒီကော်မတီကတည်ပြီးမှသာလျှင်ဒီလွှတ်တော်အောက်လွှတ်တော်တရားလုံးကမဲခွဲဆုံးဖြတ်တာပါဆိုတော့ပြီးခဲ့တဲ့အပတ်မှာပဲဒီအောက်လွှတ်တော်အမတ်နှစ်ဦးဖြစ်တဲ့ဂျိုးဆက်ခရော်လီနဲ့ဒွန်မာဇူလိုတို့နှစ်ယောက်ကသူတို့ရဲ့လုပ်ဖော်ကံပဲ292ယောက်နဲ့အတူတူကဘူတက်တင်သွင်းတဲ့ဒေါ်ဆန်းစုကြည်အားကွန်ဂရက်စ်လွှတ်တော်ရဲ့ရွှေစည်းချီးမြှင့်ရေးဥပဒေမူကြမ်းကိုအောက်လွှတ်တော်ကထောက်ခံမဲ400ကန့်ကွက်မဲမရှိနဲ့ဟက်ပြပြပြီးတော့ပြီအခုဒီစနေတာမက်ကော်နင်းနဲ့စနေတာဖိုင်ဆိုင်နှစ်ယောက်ကစတင်ပြီးတော့ကြိုးစားနေကြပြီဒီအဲသူတို့ရဲ့လုတ်ဖော်ကဲပဲအထက်လွှတ်တော်မှာ68ယောက်ရဲ့ဒီအပူတွဲဆိုပြီးဖို့ဖြစ်အောင်သူကြိုးစားနေကြပြီပေါ့နော်အဲ့တော့ဟိုကွန်ဂရက်စ်လွှတ်တော်အခုလောတဲ့ခဏနားလာပါတယ်ဒီ2008ခုနှစ်ဇန်နဝါရီတတိယပတ်လောက်ကျမှပြန်စမှာပါအဲ့လိုပြန်စားရဲ့အချိန်မှာတော့သူတို့ဒီလုံလောက်တဲ့ထောက်ခံရလောက်ပါလိမ့်မယ်အဲ့ဒီအချိန်မှာသူတို့အထက်လွှတ်တော်မှာတည်သွင်းပြီးလို့ရှိရင်အထက်လွှတ်တော်ကတည်ပြုပြီဆိုလို့ရှိရင်တော့တမန်တော်ကလက်မှတ်ရေးတိုးပြီးတော့ဥပဒေဖြစ်အတည်ပြုပဲကျမှာတော့လေ
USCB Policy ရဲ့ Director ကိုအောင်တင်ဖြစ်ပါတယ်အမေရိကန်လွှတ်တော်ရဲ့အမြင့်ဆုံးရွှေတံဆိပ်စုကိုတာမန်အဖြစ်စစ်ဖက်ဆိုင်ရာထူးချွန်တဲ့သူတွေကိုချီးမြှင့်လို့ရှိပေမဲ့ရပ်ဖက်ထူးချွန်တဲ့ပုဂ္ဂိုလ်ကြီးတွေကိုလည်းချီးမြှင့်ခဲ့တာတွေရှိပါတယ်ခုလိုစုချီးမြှင့်ခံခဲ့ရတဲ့ရပ်ဖက်အထင်ကြီးပုဂ္ဂိုလ်တွေနဲ့ဗြိတိန်ဝန်ကြီးချုပ် Winston Churchill အမေရိကန်သမ္မတ George Washington ပုဂ္ဂိုလ်ဟာမင်းကြီးဒုတိယမြောက် John Paul Mother Teresa နဲ့နိုဘယ်ညီညာရေးဆုရှင်တွေဖြစ်ကြတဲ့ Elie Wiesel, Nelson Mandela နဲ့တိဘက်ဘုန်းတော်ကြီးဒလိုင်လာမာတို့လည်းပါဝင်ကြပါတယ်ရှင်